အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာလုံခြုံရေးကအခုချိန်ထိစိုးရိမ်စရာအနေအထားဖြစ်နေလို့အဲ့ဒီဒေသကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်တယ်လို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။သတင်း6ပတ်လောက်အဝင်အထွက်ပိတ်ထားတာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကကြေညာချက်ထုတ်ပြန်ချိန်မှာပဲအခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေစဖြစ်ချိန်ကနေစလို့အခုချိန်အထိတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒီသေးတာမှာညမထွက်ရအမိန့်ကိုရခိုင်သတ်မှတ်ထားတဲ့အချိန်ထက်အချိန်ပိုတိုးထုတ်ပြန်ထားတာပါစစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးနယ်မြေရှင်းလင်းတဲ့နေရာမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုပြီးလဲဝေဖန်မှုတွေနဲ့သတင်းတွေထွက်ပေါ်နေတာပါဒေသရဲ့လုံခြုံရေးကိုအထူးစိုးရိမ်ကြတဲ့ဒေသခံပြည်သူအများအပြားဟာလဲမောင်းနှုံနဲ့ဘူးတိတောင်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်မောင်းနှုံဒေသတစ်ဝိုက်မှာသတင်း6ပတ်ကြာအာနာပိုင်းနေရဲ့အဝင်အထွက်ပိတ်ပင်တားမြစ်မှုကိုနိုင်ငံတကာကဝေဖန်ထားပြီးစိုးဝါလာနေတဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းပါလို့ကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ် Mrs. Jehili ကမနေ့နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ပြီးတော့သူကအခုလိုသတင်း6ပတ်လောက်အဝင်အထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောထားပါဗျ။ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေဘက်ကတော့လုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားဖြစ်နေလို့စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးဒေသရင်းလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်တယ်လို့ပြောထားပါဗျ။ရခိုင်ပြည်နယ်အတွင်းကော်မရှင်အဖွဲ့ကွင်းစင်ချိန်မှာတောင်လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ရခိုင်မျိုးသမီးအဖွဲ့နဲ့နောက်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒေါ်စောခင်တင်းကပြောပါတယ
်။အန်တီတို့အနေနဲ့တော့ဗောမောင်တော့ကိုတော့ချင်နေဆိုပေမဲ့ဒါတော့ပြီးတော့ရိခါကူညီပေးတယ်တက်တက်တော့အခွဲတွေတော့မှတော့လို့မရအောင်လုံခြုံရေးအပိုင်မှာစိတ်မချဘူးပေါ့နော်။ဘာဖြစ်လို့စိတ်မချဘူးဆိုလို့ရှိရင်ဒီအကျန့်ဖက်ဘန်ဂလီတွေကဒီတက်မတော်တွေရေးတွေကိုဒီ ambush ပေါ့နော်ဒီအချင်းကြီးရဲ့ ambush တို့ပြီးတော့သူတို့ကလုံနေတယ်ဒါကြောင့်မို့လို့ဒီတော့ပြီးတော့ရိတ်ခဝေးတဲ့လူတွေဆောင်မှာသူတို့မှအခက်ခဲရှိရဲအဲ့ဒီလိုလုံခြုံရေးအခက်ခဲဖြစ်နေတဲ့ကြားမှာကျမတို့ဟာတော့မသိမ့်ဘူးဆိုပြီးတော့မတော်ခဲ့ရပါဒါဟာတကယ်ဖြစ်နေတဲ့အဖြစ်ပြက်ပါအကုန်လုံးအခက်ခဲဖြစ်နေအောင်လုံနေတာကဒီတစ်ဖက်ကအကျန့်ဖက်သမားတွေရေလုံရက်ကြောင်းဒီဟာတွေဆက်ပြီးတော့ဖြစ်နေရတာပါအဲ့တော့ဒါဟာလူအခွင့်အရေးကိုရှို့ပေါက်နေတာမဟုတ်ပါဘူးနော်ကျမတို့ဟာဒေသခံရခိုင်တွေဟာကျမတို့အေးအေးချမ်းချမ်းမနေနိုင်အောင်ဒီနိုင်ငံတော်အစိုးရဘက်ကလေအေးအေးချမ်းချမ်းလုံနေတဲ့ကိစ္စကိုမလုံနိုင်အောင်တစ်ဖက်ကအကျဉ်ဖက်သမားတွေရဲ့လူခွင့်ရေးကိုချိုးဖောက်နေတာပဲလို့ကျမကတော့ဒီလိုပဲမြင်ကြည့်ပါတယ်နော်အဲ့ဒီလိုတော်လာခွင့်မရအောင်အခြေအနေဆိုးနေတဲ့အကြောင်းမို့အာဏာပိုင်တွေကတော်ခွင့်မရတာပါလို့
ဒေသခံပြည်သူတွေနဲ့တွေ့ဆုံမေးမြန်းပြီးဒေသရင်းဖြစ်စဉ်အခြေအနေတွေကိုလေ့လာခဲ့ပါတယ်ဖြစ်ပွားနေတဲ့ပြည်ပခါတွေကိုအ мян ဆုံးပြည်လဲအောင်ဖြေရှင်းမှုကော်မရှင်အနေနဲ့အလေးထားဆောင်ရွက်နေပါတယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဒေါ်စောခင်တင်းကပြောပါတယ
်ကျွန်တော်ကပြောချင်တာပေါ့နော်ကျွန်တော်ကကော်မရှင်ပါအောင်ပေါ့နော်အစိုးရကိုယ်တိုင်ရောဒေသခံပြည်သူလူထုတွေရောတကယ်ကိုတင်းငင်အေဂျင့်အောင်အကုန်လုံးကဝိုင်းဝန်းပြီးတော့ဆောင်ရွက်နေတဲ့အခါမှာဒီ international community အနေနဲ့အနော်ဒီနေ့အစိုးရအနေနဲ့မြေပြင်အခြေအနေကိုအမှန်တမ်းတင်ပြတာကိုအမှန်တမ်းရှုမြင်ပေးပါဒီလိုမှမဟုတ်ရင်ကျမတို့ကိုပို့ပြီးတော့စိုးရအောင်လုပ်ချင်နေတာလားကောက်အောင်လုပ်ချင်နေတာလားဒါလေးကိုတော့စဉ်းစားဝေဖန်သိချင်ပါတယ်ဟုတ်ကျမတော့
နိုဝင်ဘာလ15ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့အထိ3ရက်တာရခိုင်ခီးစဉ်တွင်မှာတော့ကော်မရှင်အဖွဲ့ဝင်တချို့ဖြစ်တဲ့နယ်သာလန်အမျိုးသမီးအတန်မဟောင်းဦးဆောင်ပြီးဒေါ်စောခင်တင်အပါအဝင်မြန်မာအဖွဲ့ဝင်တွေတွားရောက်ခဲ့တာဖြစ်ပါတယ်။ဒေသရင်းလုံခြုံရေးကစိုးရိမ်ရလို့မောင်းနှုံနဲ့ဘူးတိတောင်ဘက်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေကိုစားနပ်ရိက္ခာနဲ့လိုအပ်တာတွေလိုက်ပြီးတော့အကူအညီပေးနေတဲ့ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလည်းဒေသရင်းလုံခြုံရေးဟာစိုးရိမ်စရာအနေအထားမှာရှိနေသေးပဲလို့ပြောပါတယ်။လုံခြုံရေးတာဝန်ယူထားတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တွေတောင်အသက်ဆုံးရှုံးနေရတဲ့အနေအထားကြောင့်နယ်မြေလုံခြုံရေးပို့ပြီးတော့တင်းကျပ်ထားတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ
်။အဲဒါအခုအချိန်မှာဒီလိုအခြေအနေကြီးပြဿနာဖြစ်နေတဲ့အနေအထားရှိနေတဲ့အချိန်မှာသူတို့ရဲ့စောလိုက်တဲ့အခါမှာသူတို့အတွက်ဒီအဖက်အနေကိုမကားခွေနိုင်ခဲ့ဘူးဆိုလို့ရှိရင်ဟိုကျွန်တော်မြန်မာနိုင်ငံအနေနဲ့ကလည်းတစ်ခါကကုသမကအဖွဲ့အစည်းကြီးပြဿနာတစ်ခုဖြစ်ရင်ကဘာမှဖြေရှင်း င်းလို့မရတဲ့ပြဿနာတွေဖြစ်ပေါ်နိုင်ပါတယ
်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုတရားဥပဒေစိုးမိုးရေးပေါ်အခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လူခွေချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးသလိုဒီအခြေအနေကိုအမြန်ဆုံးဖြေရှင်းဖို့အရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလည်းလိုအပ်တယ်လို့မစ္စရဟီလီကမနေ့ကညချက်မှာထောက်ပြပြောဆိုထားပါတယ်။တချိန်တည်းမှာပဲဂျန်ဒီဘာအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းမနေ့နိုဝင်ဘာလ18ရက်နေ့မှာညချက်ထုတ်ပြန်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုတဲ့အကြောင်းကုလသမဂ္ဂယုံမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှာကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောဆိုခဲ့ပါတယ်ရှင်။